ကျေးဇူးတော်ရှင်ဆရာတော်အရှင်သူမြတ်ကြီးဖျံယနေ့ညသာသနာတော်နှစ်2565ခုနှစ်ကောဇာတက္ကရာ1383ခုနှစ်ပြာဇိုလပြည့်ကျော်4ရက်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ20ရက်ဗုဒ္ဓဟူးနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောနှစ်ဖက်သောမိဘများအားမှုတား၍မောင်ဝင်းကိုကိုထိုက်မတ်တင်တင်အေးတမီမအိန္ဒရီထိုက်စုသာမောင်ထိုက်စီသူမိသားစုနှင့်နဖတ်သောမိဘဘိုးဘွားများကိုအမှုထားပြီးကွယ်လွန်သူဥစံသိန်းအားရည်စု၍ရန်ကုန်မြို့နေဒေါ်အုံးမေနှင့်ညီမဒေါ်ခင်စောမူသမီးမဆောစန္ဒာနွယ်မဆောကေတီနွယ်မဆောနန်းနွယ်ตาကိုမျိုးစန်းလင်ကိုနေသူရင်လင်းမိသားစုတို့မှစင်ချင်းပပြုလို့အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လင်း၍ကျေးဇူးတော်ရှင်ပမောက္ခချုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားခြင်းဖြင့်ပေးသနာတော်မူပါယံဖျားပြေတော့ခြေတော်ဆုံးဥခိုက်ရေယူသည်စွာရှောက်ထားအပ်ပါသည်ဖျာ
အဒနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ပြာဇဝနာပြည်ကျော်4ရက်2022ခုနှစ်ဇန်နဝါရီလ20ရက်ပုရုနေ့၌အွန်လိုင်းမှာဟောကြားအပ်သောတရားဒေသနာတော်သင်္ဃာလမတုထေရီမဤပါရမီဘဝနှင့်နောက်ဆုံးနေ့ရက်များသင်္ဃာလမတုထေရီသင်္ဃာလသရုပ်သားရဲ့မိခင်ထေရီမလို့အဓိပ္ပာယ်ရသင်္ဃာလဝရတုတ်ညဆောပြဟောကြားထားတယ်အဲ့ဒီသင်္ကာလဆိုတဲ့သရုပ်သားရဲ့မိခင်သူ့အကြောင်းပဲဖြစ်တယ်ပေါ့သင်္ကာလပါတာထေရီမဟာလဲဗုဒ္ဓဘုရားမြတ်စွာဘုရားလက်ထက်ကပါရမီဘဝကိုစတင်ခဲ့တာဖြစ်တယ်ဗုဒ္ဓဘုရားနာမစီနောသဗ္ဗဓမ္မနာပါရကုဣတောတတသဟတံမိကပ္ပိဥပ္ပစီနာယကောဒီကဘာကနေပြီးတော့ကဘာတသိန်းတက်မှာဘဒုမုဒ္ဒရာဆိုတဲ့ရသော်ဖရာပွင့်တော်မူတယ်ဘဒုမဆိုတာဘရုမကြာဥဒ္ဒရာကညင်းမြတ်တော်လို့အဓိပ္ပာယ်ရရသဗျာရဲ့ဘွဲတော်ကကောင်းမြတ်တဲ့ကြာနဲ့နှိုင်းရှင်ပြီးတော့ပေးထားတဲ့အမည်နာမပဲဖြစ်တယ်ပေါ့ကောရမဗျာလက်ထက်မှာထူးချွန်ထက်မြက်တဲ့ဣတရေဘွဲရတဲ့ပုဂ္ဂိုလ်ဒီအာလုံးနောက်နီးနီးဟာဘုရားဗုဒ္ဓမြတ်စွာဘုရားလက်ထက်ကစားခဲ့ကြတာပဲဖြစ်တယ်ကဘာတသိမ့်ပါရမီဖြည့်ကြရတယ်ဆိုတာနိဗ္ဗာန်ရဖို့ဆိုတာလွယ်တကူရောက်နိုင်တဲ့ပုဂ္ဂိုလ်တွေရှိတော့လေခွန်ဓုဝိသေသနဲ့ထူးချွန်ထက်မြက်တဲ့ပုဂ္ဂိုလ်တွေကြတော့ပါရမီဘဝဟာချိန်ယွားတယ်ဆိုတာမှတ်သားကြအောင်မှာဖြစ်တယ်ဒါကတော့ပညာရတစ်ခုလိုက်ပြီးတော့ဒီကနေ့ခေတ်မှာလည်းပဲပညာသင်ကြားတဲ့အခါမှာအချိန်ယူကြရတာဖြစ်တယ်ပေါ့အဲ့ဒီတော့ဩပါပဲထူးချွန်တဲ့ပုဂ္ဂိုလ်လေးဆိုတာအချိန်ယူရတယ်ဒါကြောင့်ဟိုသင်္ကလမတာဘေကုဏီမရဲ့အလောင်းဟာသူ့အကြောင်းကိုသူပြန်ပြောတော့တဒါဟံဟန္တဝတိယစာတမစ္ဆကုလေဟောသူဟာပရိမုဒ္ဒရာမြတ်စွာဘုရားပြန်တော်မူတဲ့အချိန်တော့ကဟန္တဝတိမြို့မှာတဲ့သာတာမစ္ဆကုလေအမစ္ဆကုလေအမတ်မျိုးမှာဖြစ်တယ်လို့သူဆိုတယ်။သာနာယရဏပစ္စောတိအိတ်တိဖိတိဣကမဟတနေ။တို့အင်းကယရဏမျိုးစုံပိုင်ဆိုင်ပြီးတော့ရှိဘဥစ္စာတိုးတက်တဲ့တထေးအိမ်ပေါ့လေ။ အမမင်းရဲ့အိမ်မှာသူလူဖြစ်တယ်အဲ့လိုလူဖြစ်တဲ့အခါမှာဗုဒ္ဓမြတ်စွာဘုရားဝင့်ပေါ်နေတဲ့အချိန်ဖြစ်လို့ပိတုဏလဟခန္ဓဝါနမဟာဇနပုရခတာလူလူပြိတ္တကိုခေါင်းဆောင်ပြီးတော့သူ့ဖေကအမတ်ဆိုတော့လူလူပြိတ္တကိုခေါင်းဆောင်ပြီးတော့ရသော်ပြားကိုသွားတော့သူလဲလိုက်ပါသွားတယ်ပေါ့အမတ်သမီးရလဲလိုက်ပါသွားဘုရားဓမ္မသာသုတ္တဝါနာပပိစေနာဂရိယဟိုကျတော့မြတ်စွာဘုရားရဲ့အဆုံးမတရားတော်ကိုနားလဲရတဲ့အခါမှာရှင်နေရတရားတရားတွေဖြစ်လာတယ်ဒါထုံးစံအဲ့တိုင်းပါပဲလောကမှာဘုရားပွင့်နေရသော်ဘုရားကတရားဓမ္မကိုဟောတယ်တရားဟောတဲ့အခါတရားနားလဲရတဲ့ပုဂ္ဂိုလ်ဟာရှင်နေရတရားတရားဟာပွင့်လန်းလာတယ်တရားမနာရရင်ရှင်နေရတရားတရားပွင့်လန်းမှုမရှိနိုင်ဘူးဒါကြောင့်ရှင်နေရတရားတရားဖြစ်လာတဲ့အခါကျတော့သူဟာသာသနာပေါင်းဝင်ပြီးတော့ဘိက္ခုနီဖို့ဆုံးဖြတ်ချက်ချခဲ့တယ်အဖေရပွင့်နေဆိုတဲ့အချိန်ထဲမှာဒီလိုပဲဖြစ်ကြပါတယ်အဲတော့ယဟန်ဖြစ်လာတဲ့အခါကျတော့ဘိက္ခုနီတွေလိုင်းနာကျင့်သုံးရမယ်စီကံဥပဒေတိုင်သူနေထိုင်ခဲ့တယ်ပပိစိတ်တဝနာကာယိနပပကမဝိစိယမကောင်းမှုဝဟုသူကိုရှောင်ကျင်နေဆိုတာနမတိဗာနဲ့ရှောင်ကျင်ရအောင်ဆိုကာယကံနဲ့ရှောင်ကျင်တယ်ကာယကံနဲ့ရှောင်ကျင်တာဆိုတာကိုရီးလက်ရောက်မလုံမိအောင်ရှောင်ကျင်တာကိုရီးလက်ရောက်မကောင်းမှုအကုသို့မလုံမိအောင်ရှောင်နေဒါသီလကိုပြောတာပဲဝစီဒုစရိတံဟိတဝါဝစီဒုစရိကိုရှောင်ကျင်နေဆိုတာနှုတ်နဲ့မကောင်းမှုဒုစရိကိုမလုံတာအဲ့တော့သီလဆိုဒီမှာကာယကနဲ့ဝစီကံထိမ့်သိမ့်တာကိုသီလစိတ်ကိုထိမ့်တာမဟုတ်သေးဘူးစိတ်တည်းကဘယ်လိုအခြေအနေတွေဖြစ်နေနေကာယကမြောက်မလွန်ကျူးဘူးဝစီကံမြောက်မလွန်ကျူးဘူးဆိုရင်ကိုကျင့်သီလဟာမကျိုးသေးဘူးမပြတ်သေးဘူးပေါ့ဒါကြောင့်ကာယကံဝစီကံထိမ့်သိမ့်ရတယ်အဲ့တော့သူတော်ကောင်းဆိုတာကာယကံဝစီကံထိမ့်သိမ့်မှုကအဓိကကြားတယ်တဆင်းခြင်းကိုသွားရတာကာယကံဝစီကံကိုထိမ့်သိမ့်မှုကိုအောင်မြင်အောင်လုပ်ဖို့လိုတယ်အဲ့တော့ကာယကံဝစီကံထိမ့်သိမ့်နေအာဇီဝံပရိသောတိယံဒုက္ခဝရှင်သန်မှုအတွက်သာဝနေရရှာဖွေကြရတယ်အဲ့လိုရှာဖွေတဲ့အခါမှာကာယတုစရိုက်ကိုသုံးပြီးတော့မရှာရဘူးဝစီတုစရိုက်ကိုအသုံးချပြီးတော့မရှာရဘူးကာယတုစရိုက်ကိုရှောင်တယ်ဝစီတုစရိုက်ကိုရှောင်တယ်အသက်မွေးမှုအတွက်ကာယတုစရိုက်၃ပါးဝစီတုစရိုက်၄ပါးကိုအသုံးမချပဲနဲ့ကာယတုစရိုက်ဝစီတုစရိုက်တရားမြတ်တဲ့ဤနဲ့စီဝါရှာရမယ်ဒါကိုသမ္မာအာဇီဝလို့ခေါ်တယ်အမအာဇီဝဆိုတာကာယတုစရိုက်ကိုအသုံးချတာမဟုတ်ဘူးဝစီတုစရိုက်ကိုအသုံးချတာမဟုတ်ဘူးကာယတုစရိုက်ဝစီတုစရိုက်ကင်းစင်တဲ့စီးပွားရေးဟာသမအာဇီဝလို့ခေါ်တယ်ပဲသမအာဇီဝစီးပွားရေးဖြစ်တယ်သူကလည်းဘိက္ခုနီဖြစ်လာတဲ့အခါမှာကာယတုစရိုက်ဝစီတုစရိုက်တွေကိုရှောင်ကျဉ်ယုံမြမကဘဝအတမွေးဝမ်းကြောင်ပြုလုပ်တဲ့အခါမှာဒုစရအတမွေးဝမ်းကြောင်ဆိုတာရှိတာပေါ့ဘုန်းကြီးတွေအတမွေးကြောင်ဝမ်းကြောင်ပါတော့ဆိုရင်ဆွမ်းခန္ဓာဒါဆွမ်းခန္ဓာလည်းအတမွေးဝမ်းကြောင်ပဲလေတရားနည်းနဲ့ဆွမ်းခန္ဓာတရားတဲ့နည်းနဲ့ပဲဆွမ်းခန္ဓာတရားတဲ့နည်းနဲ့ဆွမ်းခန္ဓာဆိုတာပစ္စကဏ္ဍီထုတ်ဖို့မပြောဘဲနဲ့အိမ်စဉ်လှက်လှဲပြီးတော့ဆွန့်ရက်တာ လောင်းလေတဲ့ပုဂ္ဂိုလ်လောင်းမလောင်းလို့တဲ့ပုဂ္ဂိုလ်ကမလောင်းတဲ့ကိစ္စမရှိဘူးအဲ့ဒီအတိုင်းဆွံ့ရသွားတာရှင်နေကသရတရားဖြစ်တဲ့လူကထွက်လောင်းတယ်ထွက်လောင်းလို့ကိုစားလောက်ရုံရလို့ရှိရင်အဲ့ဒီနေ့အတွက်ပြီးလိုက်တယ်အဲ့ဒါသမာအာဇီဝလို့ခေါ်တဲ့ယဟန်နေဖို့လူတွေရဲ့သမာအာဇီဝကတော့သူများအသက်ကိုတတ်ပြီးအသက်မမွေးရဘူးသူများဥစ္စာကိုခိုးပြီးတော့မတရားတဲ့နိလန်းနေနဲ့အလေးညာတွေနဲ့စီပွားမရှာရဘူးကာဝေတိမိစ္ဆာသာရနဲ့စီပွားမရှာရဘူးဘုဒ္ဓဝါရပိတုဏဝါစာသမ္ပပလပအဲဖရုဒ္ဓဝါစာသမ္ပပလပဆိုတဲ့ဝစီတုစရိုက်တွေနဲ့စီပွားမရှာရအဲ့ဒီကာရုဆိုင်ဝစီဒုစရိုက်တွေကိုရှောင်ကျင်ပြီးတော့တရားနိလန်ကြကြစီပွားရှာတယ်ဘယ်လိုစီပွားရှာတာတုံးဆိုကောင်းရောင်းကောင်းဝယ်မမှန်ကန်ကန်ရောင်းဝယ်လုပ်ပြီးတော့စီပွားရှာတယ်ဝန်တန်းလုပ်ပြီးတော့စီပွားရှာတယ်အရောင်းဝယ်နဲ့စီပွားရှာတာတို့ဝန်တန်းလုပ်ပြီးတော့စီပွားရှာတာတို့ဆိုင်ပြိုးမွေးမြူဆိုင်ပြိုးမွေးမြူမွေးမြူဆိုတာတော့ကြက်မွေးဝက်မွေးမဟုတ်ဘူးလွားမွေးတာကိုပြောတာကတိခေါ်တဲ့ခါခုခေတ်ကမွေးမြူရေးဆိုတာကြတော့တမအာဇီဝလို့မခေါ်နိုင်ဘူးအဲ့ဒီနှုတ်စာအတွက်နှုတ်အတွက်နှွားတွေကိုမွေးမြူတာတော့တမအာဇီဝလည်းပါတယ်အဲ့ဒါเนาะဘာလို့လို့ဆိုဝိသခါမှာနှွားအကောင်တသိမ့်မကရှိတာနှွားတွေကိုကောင်းမွန်မွန်ကျွေးပြီးတော့နှုတ်ညစ်တဲ့အခါမှာလည်းပဲနှွားပေါက်စားလေးအတွက်ခြံပြီးတော့ညှိရတယ်အနဝတိသဒောဟိအနဝတိသဒောဟိလို့မချမ်းမနဲ့ညစ်တဲ့နှွားကြောင့်သားနှွားမွေးတဲ့လူဟာမကောင်းတဲ့လူဖြစ်တယ်အဝတိသတော်ဟိနွားကလေးတောက်ဖို့အတွက်ခြံရမယ်လို့ဆိုတယ်။ကုံအောင်ပြည့်ရဘူး။အဲ့ဒါဆိုရင်တမအာဇီဝဖြစ်တယ်။အဲ့တော့ကတိဂောရခဆိုတဲ့လက်ထောင်းချင်းနွားမွေးချင်းဆိုတဲ့အလုပ်တွေဟာတမအာဇီဝလုံလို့သတ်မှတ်တဲ့ရှေးခေတ်ကလေး။အဲ့ဒါလို့ဆက်ပြောရင်းနဲ့သမွေးတယ်အယောင်းဝယ်နဲ့သက်မွေးတယ်နှွားမွေးပြီးတော့အသက်မွေးတယ်ဆိုလို့ရှိရင်အသားစားမဟုတ်ပဲနဲ့နှုတ်စားအဲ့လိုသက်မွေးတဲ့ဒီပုဂ္ဂိုလ်တွေကဒါသမာဇီဝလို့ခေါ်တာပဲယဟန်နေကြတော့သမာဇီဝဆိုတော့အဲ့ဒါမျိုးမဟုတ်ဘူးယဟန်နေကြတော့ဆေကုရာတို့ဗေရင်ဟောရာတို့တခြားနိလန်းနဲ့လက်လက်ပါရအောင်ဟောပြောတာဝိနည်းစကားနဲ့မညီလောက်တာ၄ရှောင်ကျင်ပြီးတော့ဆွမ်းခံစားတယ်တရားဓမ္မအတိုင်းလိုက်နာကျင့်သုံးတယ်ဆိုရင်ဒါတမအာစီဝရဟန်းဆွမ်းသင်္ကန်းကြောင့်ဆင်းနဲ့ပတ်သက်ပြီးတော့မင်္ဂနဲ့လမ်းကြောင်းကရလာတာရာဒီယံနဲ့လှူတဲ့ပစ္စည်းကိုသာလဲလက်ခံပြီးတော့အသက်မွေးဝမ်းကြောင်းပြုလို့ရှိရင်ယဟန်နေဖို့ကတမအာဇီဝလို့ခေါ်အဲ့ဒါလို့ဒီအမျိုးသမီးဟာလည်းပဲအမတ်ရဲ့သမီးဟာလည်းပဲသာသနာ့ဘုံဝင်ပြီးတော့တမအာဇီဝနဲ့အသက်မွေးတယ်ဘုဒ္ဓေပတ္တနာဓမ္မေသသံဃေသဒိဗ္ဗခါရဝသတ္တမတဝနီယုတ်တဘုရားထသနာလာလတာသာသနာ့ဘုံဝင်လာပြီးတဲ့အခါမှာမြတ်စွာဘုရားအပေါ်မှာကြီးညိုတယ်တရားဓမ္မအပေါ်မှာကြီးညိုတယ်သံဃာကိုအလုံးလေးစားတယ်သတ္တမတဝနီယုတ်တဘုရားသဒ္ဒနာလာလတာသူတော်ကောင်းတရားကိုနာယူမှတ်သားခြင်းမှာ ကျိုးစားအထုတ်တယ်ဆိုလိုတာတရားကျိုးစားပြီးတော့နားယူတယ်ဘုရားတဒ္ဒနာလာလသာအထူးသဖြင့်မြတ်စွာဘုရားကိုဖူးနေရတဲ့ဖူးလို့ခြင်းနဲ့ဖူးခြင်းနဲ့စိတ်ဓာတ်ကပို့ပြီးတော့များတယ်ပေါ့မြတ်စွာဘုရားကိုဖူးမြော်နေရတာကိုသူစိတ်ထဲမှာကျင့်တတ်တယ်ဒါကြောင့်မို့ဘယ်တော့မှမပြက်ွက်ဘူးမြတ်စွာဘုရားတန်သွားပြီတရားနာဧကံတတ္တဓိမုဋ္ဌာနာအတ္တောသိဘိက္ခုနိသဒ္ဓါအဲ့လိုသူကိုယ်တိုင်ကဘိက္ခုနိဝတ်ပြီးတော့မြတ်စွာဘုရားတရားနာနေတဲ့အချိန်မှာတရားဓိမုဋ္ဌာလို့ခေါ်တယ်တရားတရားထက်မြက်တဲ့ဘိက္ခုနိမတူမြတ်စွာဘုရားကထူးချွန်ထက်မြက်တဲ့ဘိက္ခုနီဖြစ်ချီးကျူးမြောက်စားတဲ့အခန္ဓာကိုသူကိုယ်တိုင်ကတွေ့မြင်ခဲ့ရတယ်အဲ့လိုတွေ့မြင်သည့်အတွက်ကြောင့်ဒံဌာနာပတ္တိယဒဝါနတိတ်သောတိတ်ခါအပုရိယအဲ့ဒီတဏ္ဍာနဲ့တဏ္ဍာနဲ့ပတ်သက်ပြီးတော့ထက်မြက်တဲ့ဘိက္ခုနီမကိုအားကြပြီးတော့သူဟာသီလသမာဓိပညာဆိုတာကိုဖြည့်ကျင့်ခဲ့တယ်ပေါ့သီလသမာဓိပညာတရားတို့ကိုကျိုးကျိုးဆက်ဆက်ဖြည့်ကျင့်ဒီနေရာမှာထူးခြားတာကတော့သူကလူ့ကြောင့်မဟုတ်သည့်အတွက်ကြောင့်ဒါနကောင်မှုလုပ်ပြီးတော့မြတ်စွာဘုရားထံဆုတောင်းတာမဟုတ်ဘူးသာသနာ့ဘုံနေတဲ့ပုဂ္ဂိုလ်ပြီးပြီးသူကသီလသိက္ခာကိုဖြည့်ကျင့်တယ်ဓမ္မရိသိက္ခာကိုဖြည့်ကျင့်တယ်ပညာသိက္ခာကိုဖြည့်ကျင့်တယ်သီလသမารိပညာဆိုရက်သိက္ခာ3ရပ်ကိုဖြည့်ကျင့်ပြီးတော့ကုသိုလ်ကောင်းမှုလုပ်တယ်အဲ့ဒါကိုကြိုးစားပြီးတော့ဖြည့်ကျင့်အဲ့ဒီအချိန်မှာမြတ်စွာဘုရားကလည်းသူ့ကိုဆုံးမဩဝါဒပေးတယ်ယတ္တတ္တတထာဂတိအသလသုပတိဋ္ဌိတာသီလင်္စယတ္တကလျာဏအရိယကန္တာပတ္တတိတာယသောဗျာကတရားဟောတာဘာလဲလို့ဆိုရင်ယသောဗျာပုံမှာယုံကြည်သရာချိန်မာတဲ့လှုပ်ရှားရိုင်းရဲ့ခြင်းမရှိတဲ့ကြံ့ခိုင်စွာတည်ရှိတဲ့တရားတရားရှိတဲ့ပုဂ္ဂိုလ်သီလင်္စယသကလျာဏအရိယကန္တံပတ္တတိတံအရိယသူတော်စင်နေအသက်ထက်မြတ်လို့ရတဲ့သူတော်ကောင်းတွေချီးကျွတ်တဲ့ကိုချင်းတရားရှိတယ်အဲ့တော့ဖះပေါ်မှာယုံကြည်မှုတရားတရားခိုင်ပါတယ်အရိယသူတော်ကောင်းတွေအသက်တဲ့မြတ်လို့တဲ့ချီးမွမ်းအပ်တဲ့ကိုချင်းတရားသူ့မှာကောင်းစွာတည်ရှိတယ်တန်ဃိပတာတော်ယတ္တိတန်ဃာရီပေါ်မှာချီးညိုမှုတရားတရားလည်းခိုင်ပါတယ်အော်ဆိုလိုတဲ့ဒီဘက်ကယရဏ၃ပါးပေါ်မှာကျုံကြည်တဲ့တရားတရားဟာအခိုင်အမာတည်ရှိတယ်။ဥစုကူတင်ဆက်ဒသနံဖြောင့်မှန်သောအမြင်ရှိတယ်ဆိုတာသမ္မာဒိဋ္ဌိဉာဏ်ကိုပြောတာ။သမ္မာဒိဋ္ဌိဉာဏ်ကိုဖြောင့်တယ်မှန်တယ်ကံကံရေးအကျိုးလက်ခံတဲ့အသိဉာဏ်ကိုကံကံရေးအကျိုးသိမြင်တဲ့အသိဉာဏ်ကို ဥစုပုတ္တေသတဒနာကံဆိုတာရှိတယ်ကံဤအကျိုးဆိုတာရှိတယ်လို့ဒါနဲ့ပတ်သက်ပြီးလက်ခံထားတယ်ဆိုတော့ပေါင်းလိုက်တဲ့အခါကျတော့ဒီချက်တွေကိုစုပေါင်းလိုက်မယ်ဆိုရင်ဘုရားပေါ်မှာယုံကြည်မှုခံပါတယ်တရားပေါ်မှာယုံကြည်မှုခံပါတယ်တန်ခါပေါ်မှာယုံကြည်မှုခံပါတယ်ဖြောင်းမှန်တဲ့ကံကံဤအကျိုးကိုယုံကြည်တဲ့တရားရှိတယ်အမြင်ရှိတယ်ကမ္မတက္ကတသမ္မာဒိဋ္ဌိဉာဏ်ရှိတယ်အဲ့ဒီအချက်၄ချက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာအနုယုံဇေထမေရာဝီတရံဗုဒ္ဓနာသာသနာယသောဗျာရိရဲ့အဆုံးအမကိုအမှတ်ရပြီးတော့ကြိုးစားအထုပ်ပါလေကြိုးစားအထုပ်လို့ရှိရင်ကိုရကျင်နာတွေပြည့်စုံလာမှာပါလို့ယသောဗျာပြည့်စုံအောင်မဲ့အချက်၄ချက်ကိုသူဟောတာကိုသူနားထောင်နားထောင်ဒါသူနဲ့ kait တဲ့တရားပဲဘာလို့လို့ဆိုရင်သူ့ရင်ထဲမှာဘုရားပေါ်မှာယုံကြည်လေးစားမှုတရားပေါ်ယုံကြည်လေးစားမှုသံဃာပေါ်ယုံကြည်လေးစားမှုကရှိနေတာသီလကိုမြတ်နိုးမှုကံကံဤအကျိုးလက်ခံသိမြင်မှုဆိုတဲ့ဒီအချက်တွေကသူ့မှာရှိအဲ့ဒီအချက်တွေပေါ်မှာယက်တည်ပြီးတော့တရားဓမ္မကြိုးစားအထုတ်ပါလို့အဲ့တော့တရားထုတ်တဲ့ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်ဘုရားဝါဒရှိကိုခံယူထားတဲ့ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်ကိုကိုကဒီအချက်၄ချက်နဲ့ပြည့်စုံအောင်တော့ကြိုးစားရမှာဖြစ်တယ်အဲ့၄ချက်ပြည့်စုံမှုလို့တဲ့ပေါ့ကိုကိုစစ်စစ်ကြည့်ရဖះဘောယုံကြည်တဲ့သရာကရင်းရနေသလားတရားဘောယုံကြည်တဲ့သရာကရင်းရနေသလားသံဃာဘောမှာယုံကြည်တဲ့သရာရင်းရသလားကံကံဤကျိုးသိမြင်တဲ့ဥစုဘူတထသနာအမြင်ရောရှိသလားအရိယာရိမြတ်နိုးတဲ့သီလရောတကယ်မြတ်နိုးရဲ့လားအရိယာရိမြတ်နိုးတဲ့သီလဆိုတာ၅ပါးသီလအဲ့တော့သောတာဒီဟာကသောတာပန်ရဲ့အင်္ဂါကိုပြောတာသောတာပန်ပုဂ္ဂိုလ်ရရှိတဲ့အရေးချင်းကိုပြောတာအဲ့တော့သောတာပန်ပုဂ္ဂိုလ်ရဲ့ရနိုင်တဲ့အရေးချင်းပါရိတုံးဆိုဘုရားပေါ်မှာနိနိကာကယုံကြည်မှုတရားပေါ်မှာနိနိကာယုံကြည်မှုသံဃာပေါ်မှာနိနိကာယုံကြည်မှုအရိယကန္တ၅ပါးသီလကိုမျက်မျက်နှူးနှူးထိမ့်သိဆောင်ရှောင်မှုဒါသောတပန်ရဲ့အင်္ဂါပဲသောတပန်ဖြစ်နေတဲ့ပုဂ္ဂိုလ်ဟာဒီအယိချင်းတွေရှိကိုရှိရအဲ့ဒီအယိချင်းတွေပြည့်ရင်းနေတော့ဒါသောတပန်မဟုတ်ဘူးသောတပန်မဟုတ်တခြားနည်းနဲ့သောတပန်နေဒီအရေးချင်းမရှိရတဲ့သောတာပန်ဖြစ်နေတော့ဒါသောတာပန်အစ်စ်မဟုတ်ဘူး။နော်။သောတာပန်အစ်စ်။ငါဘာတိလမှာမလုံမဲနဲ့ကိုယ့်ကိုသောတာပန်ဖြစ်သွားပြီ။အထင်ရောက်တဲ့ပုဂ္ဂိုလ်မျိုးတွေလည်းရှိသေးတယ်။အဲ့လိုမျိုးကငါဘာတိလတကယ်လုံပြီဆိုရင်တော့ဒါသောတာပန်အစ်စ်ပဲ။အဲ့ဒီတရားကိုမြတ်စွာဘုရားကသူ့ကိုဟောတာ။အဲ့ဒါရင်းနဲ့ပြည့်စုံပြီး80တရားထုတ်ထူချထက်မြက်တဲ့ဤချင်းနေရလာမယ့်တတန်သုတ်တော်ဟံပမုဒိတအပုတ်စိန်ပဏိဋိမမအဲ့ဒီတရားနာပြီးတဲ့အခါမှာသူသိဝန်းသာသွားပြီးတော့သူ့မှာလည်းဒီဤချင်းနေရှိနေတော့သူ့ရဲ့ဆုတောင်းကိုနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကိုမေးလျောက်တယ်သူဖြစ်ချင်တာကတရာတရားနဲ့ပတ်သက်ပြီးထက်မြက်ထူးချွန်တဲ့ပုဂ္ဂိုလ်ဖြစ်ချင်တယ်။တရာဆိုတာစိတ်ကြည်လို့လက်ခံတာစိတ်ဝင်စားတာယုံကြည်လက်ခံတာကိုတရာလို့ခေါ်တာပဲ။နော်။ယုံကြည်တဲ့လက်ခံနဲ့အဲ့ဒီတရာတရားနဲ့ပတ်သက်ပြီးတော့သူကမြတ်စွာဘုရားကိုရှောက်ထားတဲ့အခါတရာအနောမောအဋ္ဌိတောပြကရိဋ္ဌဝိနယကောအမိတောပြကရိဋ္ဌဝိနယကောအနောမောအမိတောသာမယုံညံပဲမနှိုင်းရှင်တဲ့ဂုဏ်တူဝိသေသရှိတယ်မြတ်စွာဘုရားအမိတာဆိုတာမနှိုင်းရှင်ဒါကြောင့်မဟာယာနဘုရားဘာသာလေးရှိခိုးတဲ့နမောအမိတာပါဆိုတာအဲ့ဒီအမိတာမနိုင်ရှင်တော့အလင်းရောင်ရှိတယ်လို့ အမိတာပါဖရားဆိုပြီးတော့သူတို့ကဒီသုံးကိုသုံးနိုင်ရှိတယ်နော်အမိတာဆိုမနှိုင်းရှင်နိုင်တဲ့အရေးချင်းရှိတယ်လို့ဆိုလို့တယ်ဖြာဂရိဌဝိနယကောလောကကြီးကိုဥဆောင်သွားတဲ့မြတ်စွာဘုရားကသူ့ကိုဗျာဒိတ်ပေးတယ်တဲ့ဘုဒ္ဓေပတ္တနာကလျာဏီလစ္ဆသေတံသူဖတ်တိတံစိတ်ကောင်းနှလုံးကောင်းရှိတဲ့ဟိုတမီးတော်မင်းစုတော်နေပြေပါလိမ့်မယ်တဲ့ဘုဒ္ဓေပတ္တနာဖရာပေါ်မှာကြီးညိုသရာထက်မြက်တဲ့စိတ်ကောင်းနှလုံးကောင်းရှိတဲ့ဘိက္ခုနီမှာသင်စုတောင်းတာတွေပြေပါလိမ့်မယ်ပြေမှာသေးကြတယ်လို့မြတ်စွာဘုရားတဟတ်တိုက်တော်ကပ်ပေတတသဟတိတော်ကပ်ပေဩကာကာကုလတမောခောရမောနမခုတေနတတ္ထလောကေဝေတတိကဘာတသိလွန်သွားတဲ့အခါဩကာကမျိုးတွေမှာဝေးဖွားလာတဲ့ခောရမတွေဝင်ဖျားရှင်ဆိုတာလောကမှာပွင့်လိမ့်မယ်တဲ့တတဓမ္မိတုဒါယတာဩရတာဓမ္မနိမိတာအဲ့ဒီဖုရားရှင်ဟောကြားတဲ့ဓမ္မရဲ့အမွေခံဩရတာရှင်မဖြစ်လာတဲ့သမီးတော်ဓမ္မနိမိတာတရားဖြင့်ဖန်ဆင်းအပ်တဲ့ပုဂ္ဂိုလ်ဖြစ်ပြီးတော့သင်္ဃာလကတ္တမာတာတိဟိတတိတတ္ထုတာဝိကသင်္ဃာလသရသားရဲ့မိခင်သင်္ဃာလမေတော်ဆိုတဲ့အမည်နာမနဲ့လောကမှာထင်ရှားလိုက်မယ်မြတ်စွာဘုရားတပည့်အနေနဲ့ခေါ်တော်မြတ်စွာဘုရားလက်ထက်မှာသင်္ဃာလမာတာဆိုတဲ့အမည်အနေနဲ့ထင်ရှားလိုက်မယ်အဲ့ဒီလိုပြရတဲ့စကားပတုမုဒ္ဒရာမြတ်စွာဘုရားကမြွက်ကြားလိုက်တဲ့အခါမှာတန်သုတ်တော်မူဋ္ဌိတာဟုတ်တော်ရဝစီကွန်တရားစိနာဖြာရီတကားကြားလိုက်ရတဲ့အခါမှာအလုံးကိုဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ရှာသက်ပံမြတ်စွာဘုရားကိုပြုစုလှုပ်ကြွေးတယ်အဲ့ဒီအရင်တုန်းကခေမထေရီမအလောင်းတို့ဥပ္ပလဝဏအလောင်းတို့ကမြတ်စွာဘုရားကိုပစ္စည်းလေးပါးနဲ့ပြုစုလုပ်ကြွေးတာအခုကသူကအမတ်သမီးဖြစ်ပြီးတော့ဘိက္ခုနီဝတ်ထားတာအဲ့တော့ဘိက္ခုနီနဲ့မြတ်စွာဘုရားကိုဘယ်လိုပြုစုလုပ်ကြွေးသလဲလုပ်ကြွေးတာဘာနဲ့လုပ်ကြွေးသလဲဆိုရင် तू ကပฏิပတ္တိဟိနာယကံမြတ်စွာဘုရားကိုစကားကိုလိုက်နာပြီးတော့ဘုရားဆုံးမတိုင်းကြင့်ကြံနေထိုင်ခြင်းဖြင့်မြတ်စွာဘုရားကိုကျေးဇူးဆက်ထားလုပ်ကြွေးတာအဲ့ဒီလှုပ်ကြွေးနည်းကတော့ပတ်စံလည်းမကုန်အကောင်းဆုံးလည်းဖြစ်ရတယ်။ဘာလို့လို့ဆိုသမ္မာပฏิပတ္တိအနုတ္တရာပူဇော။အကောင်းဆုံးကျင့်သုံးခြင်းဟာအကောင်းဆုံးပူဇော်ခြင်းပဲဖြစ်တယ်။ဥပမာမယ်မြတ်စွာဘုရားဖရာရုပ်ဘွားတော်ရှိနေ့စဉ်နေ့စဉ်ပန်းနဲ့ပူဇော်တယ်၊ရေချမ်းနဲ့ပူဇော်တယ်၊စီမီးနဲ့ပူဇော်တယ်သို့သောဖះဆုံးမထားတဲ့အတိုင်းမနေဘူးဆိုရင်အဲ့ဒီပူဇော်မှုတွေကကောင်းမြတ်တဲ့ပူဇော်မှုလို့မခေါ်နိုင်ဘူး။ဟောဖះကိုဘလောက်ပဲစီမီးတွေနဲ့ပူဇော်ပူဇော်ငါးပါးသီလမလုံဘူးဆိုရင် तू ကအကောင်းဆုံးပူဇော်မှုမရနိုင်ဘူး။မြတ်စွာဘုရားကပြိဋိဘဆံဃာနိမလည်းဟောခဲ့တယ်ဖရာပြိဋိဘံဆံတော်မယ်ဆိုတဲ့အချိန်မှာမြတ်စွာဘုရားဟာရောင်ဆောင်ပေါ်လျောင်းဆက်ပြီးတော့နေတဲ့အချိန်ကောင်းကင်ယံကပန်းမိုးရီရွာချလဲလူတွေကလည်းပန်းနေနဲ့လာရောက်ကြောကြတယ်နတ်တွေကလည်းပန်းနေနဲ့ကြောကြတယ်အဲ့ဒီအချိန်မှာမြတ်စွာဘုရားရှင်နန္ဒာကိုမေ့ရှိတယ်ဒါလူတွေနတ်တွေကတထာဂတငါဖရာကိုနောက်ဆုံးအနေနဲ့ပူဇော်ကြတာပဲဒါပေမဲ့အကောင်းဆုံးပူဇော်မှုတော့မဖြစ်သေးဘူ အကောင်းဆုံးကုသိုလ်မှုဆိုတာငါဟောထားတဲ့တရားဓမ္မအတိုင်းလိုက်နာခြင်းသုံးမှသာလဲအကောင်းဆုံးကုသိုလ်မှုဖြစ်တယ်အာမိသပူဇာဓမ္မပူဇာဆိုတာနှစ်ခုရှိတယ်အာမိသပူဇာဆိုတာဆွမ်းတင်ငါကြောင့်စေပစ္စည်းလေးပါးနဲ့ပူဇော်တာပန်းရည်ချမ်းစီမီဒါတွေနဲ့ပူဇော်တာအာမိသပူဇာလို့ခေါ်တယ်ကိုချင်းတရားနဲ့ပူဇော်တာကြတော့ဓမ္မပူဇာလို့ခေါ်တယ်ဘုရားဟောတဲ့အတိုင်းလိုက်နာတယ်ငါးပါးသီလစောင့်တည်ပြီးငါးပါးသီလနဲ့ဘုရားကိုပူဇော်တယ်ရှစ်ပါးသီလစောင့်တည်ပြီးရှစ်ပါးသီလနဲ့ဘုရားကိုပူဇော်တယ်အဲ့ဒီပူဇော်နည်းကပူကောင်းတယ်အော်ပူကောင်းတဲ့ပူဇော်နည်းနဲ့ပူဇော်ကြတာပူကောင်းတာပေါ့သို့သောလူတွေအဲ့ဒီပူဇော်မှုနည်းနဲ့ပူဇော်ကြတာနဲတယ်လွယ်တာဘုရားတိုင်းလေးထွန်းပြီးတော့ဖျားရှိထားပြီခဲ့ပန်းလေးတင်ပြီဖျားရှိထားခဲ့တော့ရှည်တော်လေးတင်ပြီဖျားရှိထားခဲ့စွန့်တော်လေးတင်ပြီဩဃာတဩဃာတဆိုပြီဖျားရှိထားပြီခဲ့အဲ့ဒါလွဲတာကိုအဲ့ဒါနဲ့ပဲကျင့်တတ်ကြတာများသောအဖြစ်အဲ့တော့အဲ့ဒီပူဇော်နည်းကပူဇော်ရမရောက်ဘူးကုသမရဘူးလို့ပြောတာမဟုတ်ဘူးအကောင်းဆုံးပူဇော်နည်းတော့မဟုတ်ဘူးတဲ့ဗျာအကောင်းဆုံးပူဇော်နည်းကဘလို့ပူဇော်ရမှာလဲငါဘာသီလဆောက်တည်ပြီးတော့ပူဇော်မယ်တရားထိုင်ပြီးတော့ပူဇော်မယ်ရှစ်ပါးသီလဆောက်တည်ပြီးတော့ပူဇော်မယ်အဲ့ဒါလို့တရားဓမ္မနဲ့ပူဇော်ရမှာအကောင်းဆုံးပူဇော်လို့ဆိုတယ်ပူဇော်မှုဖြစ်တယ်လို့ပြောတာဒါကြောင့်မို့ဒီသင်္ဃာလမတုထေရီရဲ့အလောင်းအမျိုးသမီးဟာဘေကုဏီဝတ်ပြီးတော့သူအကောင်းဆုံးပူဇော်မှုဖြစ်အောင်သူကပူဇော်တယ်မေတ္တာစိတ်တံပရိစရိပฏิပတ္တိဟိနာယကံတကယ်ကိုမြတ်စွာဘုရားအပေါ်မှာမေတ္တာအကျဉ်းနာမေတ္တာတရားထားပြီးတော့မြတ်စွာဘုရားရဲ့စကားကိုလိုက်နာတော်အားဖြင့်သူကျင့်သုံးရမယ့်အကျင့်တရားတွေကိုတလေးတစားလိုက်နာကျင့်သုံးပြီးတော့မြတ်စွာဘုရားကိုပူဇော်တာတဲ့သူလည်းပစ္စည်းနဲ့ပူဇော်ဖို့ဘာမှမရှိဘူးလေသဘေးနဲ့သင်္ကန်းပဲရှိတာဘေခုဏီဝတ်နေတာဆိုတော့အဲ့တော့သူအရတ်နဲ့ပူဇော်တာမဟုတ်ဘဲနဲ့အကျင့်တရားနဲ့ပူဇော်တာဒါလည်းအတူယူစရာကောင်းတဲ့ဟာတစ်ခုပဲနော်အတူယူစရာကောင်းတယ်အဲ့ဒီနေ့ငါးပါးသီလစောင့်နေပြီမကြိုးအောင်ငါဘုရားကိုပူဇော်မယ်မကြိုးတဲ့သီလနဲ့ပူဇော်ဟိုအယသမားဖျားရှိပလင်းလူတာမျိုးတော့မလုံးနဲ့ပေါ့အယက်ကိုဖျားလူတယ်ဆိုပြီးတော့သူကြီးပဲတောက်ပြစ်တာနော်ဖျားလူထားတယ်ဆိုဘယ်သူကစတယ်မသိပါဘူးဖျားသွားပြီးတော့အယက်သွားလူတယ်ဆိုဘယ်ကောင်းမလဲဖျားကိုအယက်လူတယ်ဆိုတာကတော့လုံးတဲ့လုံးတိုင်းတော့ဒီနေ့ကနေစပြီးတော့အယက်မတောက်လိုက်ပါဘူးလို့ဆိုရင်တော့ဟုတ်တယ်ဒီနေ့နေစားပြီးအရင်မတော့တော့ဘူးသူရမေရယမေဆပမရဌာနာဝေရမဏိသိက္ခာပရံသမာရိယမိဆိုရင်ဒီသိက္ခာဘုံနဲ့ဘုရားကိုပူဇော်မယ်ဆိုရင်တော့ဟုတ်တာခုတော့ဘယ်နေ့ရမတော့ပါဘူးဆိုပြီးတော့သူတောက်ချင်တဲ့အခါကျထားတောက်ပြန်အဲ့တော့အရက်ကိုဘုရားလှူတယ်လို့လည်းပြောကြတယ်ပူဇော်တယ်လို့လည်းပြောကြတယ်အမှန်ပူဇော်တယ်ဆိုတော့ကိုကျင်းသီလကိုစောင့်တည်ပြီးတော့ကိုကျင်းသီလနဲ့ပူဇော်တာဒါအကောင်းဆုံးပူဇော်ခြင်းလို့ပြောတာเนาะအကောင်းဆုံးဖြစ်အောင်လုပ်ဒါမှမဟုတ်စာပေကျမ်းဂန်ထဲမှာလည်းဆိုတယ်တမ္မာပฏิပတ္တိကောင်းစွာကျင့်သုံးနေထိုင်ခြင်းသည်အနုတ္တရပူဇာအကောင်းဆုံးသောပူဇော်ခြင်းပဲကို့အမေကိုကျေးဇူးဆက်ခြင်းလဲအမေပြောတဲ့စကားတသိမတိန်လိုက်တာပြီးတော့အမေမကြိုက်တာမလုပ်ဘူးအမေကြိုက်တာပဲလုပ်မယ်ဆိုတော့ဒါပူဇော်လို့ရနော်ပြီးပါလေအဲ့ဒီနည်းနဲ့ကိုကျင့်တရားနဲ့ပူဇော်လို့ရပေါ့အခုဒီအထိသူကလည်းဘိက္ခုနီဘုရားမှာဆူတောင်းတာဆိုတော့သီလသဘာဝပညာသိက္ခာသုံးပါးအကျင့်တရားကိုချင့်ပြီးတော့အဲ့ဒီအကျင့်တွေနဲ့မြတ်စွာဘုရားပူဇော်တာတဲ့ပဇာလည်းတပြားမှမကုန်ဘူးသူလည်းပဇာမရှိဘူးလေအဲ့ချိန်ပဇာလည်းတပြားမှမကုန်ဘူး ဆုံးခံပြီးတော့ဆုံးတော်တင်ပြီးတော့ပူဇော်တာမဟုတ်ဘူးသူပူဇော်ဘုံပူဇော်နေရပฏิပတ်တိဟိအေကာကိုကျင်တရားကိုကျင့်သုံးခြင်းဖြင့်ပူဇော်တာလေဒါအတုယူစရာကောင်းတဲ့ချက်တစ်ခုပေါ့နော်အဲ့လိုပူဇော်ပြီးတော့အသက်တမ်းနေတဲ့အခါမှာတေနကမေနသုကတေနစေရနာပဏိတိဟိစာသူကရင်ကောင်းစွာပြုလုပ်ခဲ့တဲ့ကံတရားကြောင့်စေရနာစွာရီစေယီစုရဲ့စွာရီနဲ့ဒုဗ္ဗာကတည်တဲ့အခါမှာတာဝရိန်သန္တပြေမှာသွားဖြစ်တယ်အဲ့ဒီအနေပြီးနောက်ဆုံးပါရမီဘဝရောက်လာတဲ့အခါမှာပစ္စည်းမေသပဝေဒာနိခိရိပ္ပစပုရုဒ္ဓမေနောက်ဆုံးဘုရားမှာတော့ရာဇဂျုမြို့ပါတဲ့သာတာတိဋ္ဌိကုလေဖြစ်တိမဟာယရဏသင်္စယေယရဏရိများစွာပိုင်တဲ့တထေးမြို့မှာသူလာရောက်ပြီးတော့ဖြစ်ပါတယ်အဲ့ဒီမှာမွေးဖွားတယ်ပေါ့အဲ့တော့ရာဇဂျုမြို့ကတထေးမြို့မှာသူလူဖြစ်တယ်အဲ့ဒီမှာယေရှုဗျာနဲ့ဘယ်လိုဆုံးသလဲဆိုရင်ပုတ်တော်သိင်္ဂလကောနာမမမတိဝိပတိရတောဒိဋ္ဌိကေနပက္ခန္တောဓိတာပူဇနာတပ္ပရောအဲ့ဒီအချိန်မှာဒီသူ့ရဲ့ခင်မွန်းဖြစ်မှာပေါ့တတိသူ့ရဲ့ခင်မွန်းကသူ့ရဲ့သားလေးသင်္ဂလာဆိုတဲ့သူ့သားကိုသူ့ဖေကငါသားမင်းရမျက်နှာတွေကိုလေးစားရမယ်လို့မှတ်သွားတာရှိတယ်သူ့ဖေကမင်းရမျက်နှာတွေကိုလေးစားရမယ်မပြစ်မှားရဘူးအယမျက်နာတွေကိုရှ िख ောရမယ်ဆိုတော့သူဖေမှာသွားတဲ့ဇကားမှုတင်္ဂလာဆိုတဲ့တထေးသားရာဇဂျုမျိုးရဲ့အပြင်ထွက်ပြီးတော့ဘာလုပ်လဲဆိုရင်အရှိပဲကုန်းပြီးတော့ဝှက်ချလိုက်သူကဘာတွေလှုပ်လာတော့ဆိုအဲ့ဒီလိုရှ िख ိုးတဲ့အခါမှာပို့ပြီးတော့တလေးတစားဖြစ်အောင်အဝတ်စုဝတ်လာတယ်ဆပင်ကိုလည်းရေစွတ်ထားတယ်မှတော့ရေထဲမှာဆင်းစိမ့်ပြီးတော့မှတန်ရှင်းပြီးတော့မှသူလှုပ်တဲ့သဘောရှိတယ်အန်လာဝတ်ထာအန်လာကိတာစိုးသောဆပင်စိုးသောအဝတ်ရှိလျက်မနဲ့စောသောအိယာထအာပြီးတော့သူ့ကိုသူရေတန့်ရေနဲ့တန့်ဆင်လိုက်တယ်ရေလောင်းလိုက်တယ်ဒါအိန္ဒိယထုံးစံနဲ့တူတယ်အိန္ဒိယမှာတစ်ခါတွေ့ဦးတယ်အဲ့လိုလှုပ်တာတစ်ကိုယ်လုံးကိုရေလောင်းပလိုက်တာနော်အဲ့သူတို့ရဲ့ရှင်ကျမှုဒလိထုံနှံစင်လာတခုလည်းဖြစ်တယ်။သူကအတုဝချလို့ရှိရင်လည်းတချို့ကအဲ့လိုလုပ်တယ်။အတုဝချလို့ရှိရင်အလဝဋ္ထအလကေတာ။ကောင်းတကောင်းလုံးလည်းရေဆိုးတယ်ဝဋ္ထတဲ့ဝဋ်တွေလည်းရေဆိုးတယ်။အလုံးတကိုယ်လုံးရေဆိုးရွှဲပြီးတော့တချံပွဲကြောင့်ရေဆိုးတာတော့မဟုတ်ဘူး။ဒါသူတို့ရဲ့တရိထုံနှဆင်လာလိုက်နာတဲ့သဘောဗမာပြည်တကြံတွင်းမှာပက်ထာလို့ဒီကိုယ်လုံးရေဆိုးနေတယ်လို့ပဲသူကသပင်ရောအဝတ်တရောရေဆိုးပြီးမနဲ့စောစောမှာဒီကိုယ်လုံးရေဆွဲဆွဲရွှဲရွှဲဆိုးနေအောင်လုပ်ပြီးတော့အရှိပဲလှဲ့ပြီးတော့ရှ िख ိုးလိုက်တောင်းပဲလှဲ့ရှ िख ိုးလိုက်နောက်အထောင်းရတေးရှ िख ိုးလိုက်နေအယံမျက်နှာတွေကိုရှ िख ိုးနေတာမြတ်စွာဘုရားဆွမ်းခံကြွလာတဲ့အခါကျတော့အဲ့ဒီလိုသင်္ဃာလသရုသာအဝုဆုသဘင်ဆူဆူနဲ့မနဲ့စောစောထပြီးတော့ဒီလိုရှ िख ိုးနေတာတွေကိုမြတ်စွာဘုရားကတွေ့တာနော်အဲ့ဒါတွေ့တာအဲ့ဒီမှာဒီသင်္ဃာလမတုထေရီကသူကသူ့သားအကြောင်းကိုသူပြောတဲ့အခါမှာပုတ်တော်သင်္ဃာလကောနာမ မမတိဝိပထေရတော်သူသားလေးသင်္ကာလကဆိုတဲ့သူသားလေးဟာတဲ့လမ်းလွဲပြီးတော့သူ့ဖေမှားကြတဲ့ဇကာလွဲမှားစွာမှတ်သားပြီးတော့သူဟာအယူဆတွေမှားနေတယ်တဲ့ဒိဋ္ဌိကေနပက္ခန္တောအယူဝါဒရှုပ်ထွေးလာတဲ့အယူဝါဒခြုံတော်တဲ့တွေးဝင်ပြီးတော့ထိတာပူဇနာတပရောသူပေမှားထားတဲ့စကားအတိုင်းအယံမျက်နှာတွေကိုရှိခိုးပူဇော်နေတယ်။ဒါအဲ့ဒီခေတ်ကလည်းဘာသာတရားတစ်ခုဖြစ်နိုင်တယ်။နော်။အယံမျက်နှာတွေရှိခိုးတာဘာသာတရားတစ်ခုအနေနဲ့ဖြစ်တယ်။ရှင်သာရိပုတ္တရာတောင်မှပဲရှင်သာရိပုတ္တရာကခရီးသွားတဲ့အခါကြလို့ရှင်သူ့နေရာမှာရောက်တန်းရောက်တယ်ဘယ်နေရာရောက်ရောက်ညကိုလျောင်းဆက်မယ်ဆိုရင်တကယ်တော့ရှင်သာရိပုတ္တရာ45နှစ်မဲ့အိဖူးလို့ပြောတယ်ခဏတည်းပြုကြောဆန့်လျောင်းတဲ့အခါမှာရှင်အသက်ကြီးကဘယ်မှာနေတုံးဆိုတော့မေးတယ်မေးတဲ့အခါရှင်အသက်ကြီးကအရှိရက်မှာရှိတယ်ဆိုရင်အဲ့ဒီဘက်ကောင်းပြုပြီးတော့လဲရှင်အသက်ကြီးကအနောက်ရက်မှာဆိုအနောက်ဘက်ကောင်းပြုတယ်တောင်ရက်မှာရှိတယ်ဆိုရင်တောင်ရက်ကောင်းပြုမြောက်ရမှာရှိရင်မြောက်ရကောင်းပြီသူကျေးဇူးရှင်ဖြစ်တဲ့ရှင်အသက်ကြီးကိုသူဟာအမြဲတမ်းလေးထားပြီးတော့ခေါင်းပြုတ်ပြီးအယူသေးလေးစားတယ်ခေါင်းရည်အနေနဲ့အမြဲတမ်းထားတယ်အဲ့ဒါကိုကြံတဲ့ယဟန်တွေကရှင်သာရိပုတ္တရာကခုချိန်ထိမိစ္ဆာဒိဋ္ဌိဘုရားကလာခဲ့တာပရဝိဘုရားလာခဲ့တာခုချိန်ထိယံမျက်နှာရှိခိုးတော့လို့သူတွေကထင်ကြတယ်ယဟန်တွေကအဲ့လိုထင်ကြနော်အယံမျက်နှာတွေကိုလေးပြူတယ်လို့ထင်တာယောမေအာစရိယောအာတိအတ္တစီနာမတာဝကောသူကိုယ်တိုင်ပြောခဲ့တာသူ့ရဲ့ဆရာအတ္တစီဘယ်မှာရှိရှိရှိတဲ့ဘက်ကိုသူခေါင်းထားပြီးတော့လျောင်းနေဆိုတာဥတ်တိတံမိကရောမဟာဆိုရှင်အတ္တစီရှိတယ်အဲ့ဒါကိုမသိတဲ့ပုထုဇဉ်ယန္တေကရှင်သာရိပုတ္တရာယံမျက်နှာတွေရှိခိုးနေတယ်မိစ္ဆာဒိဋ္ဌိကြီးပဲနဲ့ပြောကြတယ်ဆွဆွဲကြတာတွေရှိတယ်ပေါ့နော်အဲ့တော့ခုနဲ့ဒီသင်္ကာလသရုပ်သားကယံမျက်နှာတွေရှိခိုးနေတယ်အရှိရှိခိုးလိုက်တောင်ရှိခိုးလိုက်မြောင်ရှိခိုးလိုက်နဲ့အဲ့ဒါလိုရှိခိုးနေတာကိုတွေ့တဲ့အခါမှာရသော်ဘုရားကနာနာဋိတာနမတ္တန္တံပိဏာယနဂရံဝဆံလမ်းမှာမနဲ့စောစောထပြီးသင်္ကာလသရေသားကယံမျက်နှာတွေကိုရှိခိုးနေတဲ့အချိန်မှာမြတ်စွာဘုရားကမြို့ထဲကိုဆွမ်းကန်ကြွားလာတယ်။ဆွမ်းကန်ကြွားတဲ့အချိန်မှာတွေ့တန်ထိတ်တော်ဩဝတိဘုဒ္ဓောမဂ္ဂေထတ်တော်ဝိနယကောအဲ့ဒီရှိခိုးနေတဲ့သင်္ကာလသရုပ်သားကိုတွေ့တဲ့အခါကျတော့မြတ်စွာဘုရားကဆွမ်းကန်လမ်းမှာခဏရပ်ပြီးတော့သူဆုံးမဩဝါဒပေးတယ်ပထမမေးတယ်မင်းဘာရေးရှိခိုးတာတုံးဆိုဘာလုပ်တာတုံးလို့မေးတဲ့အခါကျတော့သူ့ဖေကမှားသွားတယ်တဲ့အဲ့ဒါသာယံမျက်နှာတွေကိုလေးစားယံမျက်နှာတွေကိုယူသီးလေးစားရမယ်ရှိခိုးရမယ်ဒီလိုယံမျက်နှာတွေကိုရှိခိုးရမယ်လေးစားရမယ်လို့သူ့ဖေကမှားသွားတယ်အဲ့ဒါကြောင့်မလို့သူရှိခိုးနေတာပါအဖေစကားကိုနားထောင်တဲ့အနေနဲ့ရှိခိုးတာပါဆိုတော့မြတ်စွာဘုရားကတကယ်ငါတို့ရဲ့အဆုံးမဩဝါဒမှာအယမျက်နာရှိခိုးတယ်ဆိုတာမင်းရှိခိုးနေမဟုတ်ဘူးဒီရှိရတောင်းရမြောင်းရဒီဒီရက်ကိုပြောတာမဟုတ်ဘူးတကယ်ကတော့အရှိမိဘတောင်းကဆရာအရှိကမိဘနှစ်ပါတောင်းကဆရာအယံမျက်နှာတွေသင်္ကာလောဝရသုတ်တိုင်းပေါ့နော်အရှိမိဘတောင်းကဆရာနောက်မှာတာမယာမြောက်ကမိတ်ဆွေဆိုတဲ့အတိုင်းအယံမျက်နှာတွေဆိုတာဒီအယံမျက်နှာတွေကိုပြောတာမဟုတ်ဘူးတဲ့အရှိရဆိုတာမိဘကိုတင်စားပြောတာနော်မိဘကိုတင်စားပြောတာအဲ့တော့ရှိခိုးဆိုတာအရှိရကိုရှိခိုးဆိုတာမိဘကိုယူသီးလေးစားဖို့ပြောတာမင်းအကောင့်မှားနေတယ်ဆိုတာ မြတ်စွာဘုရားကတရားဟောတယ်တန်ဋိဒဝါဩဝတိဘုဒ္ဓောမဂ္ဂေထတ္တဝါဝိနယကောမြတ်စွာဘုရားကလမ်းမှာရပ်ပြီးတော့သူ့ကိုဆုံးဝဩဝါဒပေးတာတတ္တဒေသယတော်ဓမ္မပဏာတော်ဝိမယောဟုမြတ်စွာဘုရားဟောတဲ့တရားဆုံးဝဩဝါဒပေးလိုက်တဲ့အခါမှာမြတ်စွာဘုရားလမ်းရောက်ပြီးတော့တရားဟောနေတော့လာရောက်လာတဲ့ဘိရိသတ်တွေလည်းအများကြီးဖြစ်သွားတယ်။တရားလုံးဝရတုတ်ခေါ်တာဆိုတာလမ်းပေါ်မှာဟောဖို့ရတယ်ကြာအဲ့တော့ဆွမ်းကနိုင်ရင်ဟောလိုက်တဲ့ဟာပဲနော်။တရားလုံးဝရတုတ်သိချာနာပြီးတော့ကြည့်ရင်လောကဝိဇ္ဇာလမ်းစဉ်ဆိုတာအပြည့်ဆုံးဟောတာရှိတယ်။လောကဝိဇ္ဇာလမ်းစဉ်ဆိုတာအဲ့ဒါတရားလုံးဝရတုတ်ပြည့်စုံပြားဟောလောကရဲ့နေနည်းထိုင်နေသည်ရသော်ဗျာကဟောလိုက်တဲ့အခါမှာဒွေကောတိနရနာရီနံအမျိုးသားတွေအမျိုးသမီးတွေနှက်ခရီလောက်ဓမ္မပိသမယောအဟုတဲ့တရားဓမ္မကိုသိသွားကြတယ်ဟိုလမ်းလွဲနေတာတွေလက်မှတ်ရောက်သွားတယ်လို့ဆိုလိုတာပေါ့နော်နှက်ခရီတောင်အကျွတ်တရားရတယ်လို့ဆိုတယ်အသင်္ဃာလောဝရတုတ်ဟောလိုက်တဲ့အချိန်တတတိတရတော်ဓမ္မပဏာတော်ဝိမယောဟုမြတ်စွာဘုရားရဲ့ဟောကြားဆုံးမမှုဟာဗဒ္ဓမအောင်းဝဲကောင်းပြီးတော့နဂရီသောအမျိုးသားအမျိုးသမီးတွေတရားအသိဉာဏ်ရသွားကြတယ်တဲ့အဲ့ဒီအချိန်မှာသူသားကိုဆုံးမနေတဲ့အချိန်တရာဟံပရိတန်ကန္တဝါသုတ်တဝါသူကတပါတိတအဲ့တော့ဒီသင်္ကလမာတာသူသားကိုမြတ်စွာဘုရားအကြောင်းပြုပြီးတရားဟောနေတော့သူလည်းပရိသတ်ထဲရောက်သွားတယ်ရောက်တော့ရင်မြတ်စွာဘုရားဟောတဲ့တရားကိုနားထောင်ပြီးသောတပတ္တိဖလံပတ္တာအဲ့ဒီမှာဒီတရားနာရင်ကနေသောတပန်ဖြစ်သွားတယ်နော်သောတပန်ဖြစ်သွားတယ်သင်္ကလဝါရတုတ်ကိုနာပြီးတော့သောတပန်ဖြစ်သွားတယ်ဒီလိုဆိုလို့ပပိစေအနာဂရိယံသောတပန်ဖြစ်သွားတဲ့အခါမှာသူဟာဘေကုဏီဘုရားဝတ်လိုက်တယ်ဘေကုဏီဝတ်လိုက်တယ်နတ်စီရိနေဝကာလီနဗုဒ္ဓထသနလာလတာဘေကုဏီဖြစ်တော့မြတ်စွာဘုရားကိုဖူးမြော်ရတာသူကသိမ့်နှစ်ချိုက်တယ်ဖះဖူးနေရတာကိုသိမ့်နှစ်ချိုက်တယ်ဖះနဲ့တွေ့ရတာကိုပဲသိမ့်နှစ်ချိုက်တယ်ဒါကြောင့်မို့အနုတတိန်တံဘာဝိတဝရဟတမပါဘူးဖះကုံကိုအာယုံပြုပြီးတော့မြတ်စွာဘုရားကိုတတိယနေရတဲ့ဟာဘုရားနုသတိကမ္မဋ္ဌာန်းကိုပွားများအထုတ်ပြီးတော့ရတ္တဖို့ရောက်သွားတယ်အဲ့တော့ဘုရားနုသတိကမ္မဋ္ဌာန်းဆိုတာသမထကမ္မဋ္ဌာန်းတစ်ခုပဲသို့သောဆံရတဲ့ကမ္မဋ္ဌာန်းလည်းမဟုတ်ဘူးသူကဖះရဲ့ခုံကိုအာယုံပြုတယ်ဆိုတာတကယ်လေးနက်တဲ့မြတ်စွာဘုရားရဲ့ခုံရည်ချင်းတွေကိုအာယုံပြုရတာအောင်ပြောရဖြစ်တော့ဆံလည်းမရနိုင်ဘူးဆံမရပြီမဲ့အထိုက်အသင့်တမာရီတော့ဖြစ်တယ်ပေါ့ဘုရားနုသတိပွားပြီးတော့ဖေပုံရတဖို့ရသွားတယ်ဆိုရင်ရသော်ဗျာရဲ့ကိုယ်ကိုအာယုံပြုလိုက်တဲ့အခါမှာဖះအာယုံပေါ်မှာကြည်နူးပြီးတော့ရှင်တွေကပီတိတွေဖြစ်လာတယ်အဲ့ဒီပီတိကိုဝိပဿနာရှုတာပဲသို့မဟုတ်ကမ္မထာရှိရဆိုရင်အဲ့ဒီပီတိကိုဖယ်ပြီးတော့ကိုရှုနေကြဝိပဿနာကမ္မထာကိုရှုတယ်အဲ့တော့ပီတိရဲ့စွမ်းအားကြောင့်မို့လို့ဝိပဿနာဉာဏ်ဟာထက်ထက်မြက်မြက်ဖြစ်သွားတယ်တို့ယူရမှာเนาะဘုရားနုသတိကိုပွားပြီးတော့ဟိုရတ္ထဖို့ရရဲဆိုတာဘုရားနုသတိကသမထကမ္မထာဖြစ်သည့်အတွက်ကြောင့်ဘုရားနုသတိကိုပွားရင်ပိဋိတွေဖြစ်လာတဲ့သောမနတ္တတွေဖြစ်လာတဲ့စိတ်ထဲမှာကြည်နူးဝမ်းသာမှုတွေဖြစ်လာတဲ့အဲ့ဒီကြည်နူးဝမ်းသာမှုတွေကိုဒါတွေဟာအယုတ်နန္တရားတွေပဲငါးရင်ထဲမှာဒါတွေဖြစ်တယ်ဘာကြောင့်ဖြစ်လဲဖះအာယုံကြောင့်ဖြစ်တယ်ဒီနန္တရားတွေဟာဘယ်ဘောမှာတည်ရှိနေသလဲဆိုနှလုံးသားဆိုရဲဟရိယဝတ္ထုရုပ်ပေါ်မှာတည်ရှိနေတယ်ဆိုပြီးတော့ရုပ်နဲ့နာမ်နဲ့ကိုဆင်ញင်သုံးသပ်လိုက်တဲ့အခါမှာရှုံ့နံ क्वे ပြားဆိုတာသိပြီးတော့ထိုပိတိရဲ့ အမြဲတဲ့သဘောတွေယုံနာတရားတွေရဲ့မမြဲတဲ့သဘောတွေမမြဲသည့်အတွက်ကြောင့်ဆင်းရဲတဲ့သဘောတရားတွေမမြဲတာဆင်းရဲတာကိုကိုယ်ဘာမှမလုံးနိုင်နဲ့ကိုယ်အလိုတိုင်းမဖြစ်ဘူးဆိုတဲ့အနတ္တသဘောတွေအဲ့ဒါလို့ဆင်ခြင်စဉ်းစားရင်ဝိပဿနာဉာဏ်ဖြစ်သွားပြီးရတ္တဖို့ရောက်တာအဲ့တော့ဘယ်ကမ္မထာကသွားသွားနောက်ဆုံးဝိပဿနာပဲကူးပြီးတော့ဖြစ်ရတာအကြည့်ပဲနော်အဲ့တော့ဝိပဿနာသည်ဧကရဲ့တော့အယံဘိက္ခွေမက်ကောလို့ဆက်တယ်။နိဗ္ဗာန်သွားဖို့ရတော့တရားနည်းတော့လမ်းပဲ။တရားနည်းတော့အဲ့ဒီလမ်းပဲသွားတယ်။ဝိပဿနာမှာနည်းမျိုးမျိုးမရှိဘူး။သမထကတော့သမထကမ္မထကကမ္မထ40ရှိတယ်။ပါဠိတော်မှာ38မျိုးပြတယ်။အထက်ကရာနှစ်ခုထပ်ပေါင်းလိုက်တဲ့အခါကမ္မထ40ဆိုတာဖြစ်တယ်။အဲ့ဒီကမ္မထ40တဲ့ကဘီဂင်နာတွေအတွက်ရှုရမယ့်ကမ္မထာရှိတယ်။အောင်မြင်သွားမှဆက်ပြီးတော့ကျင့်ရတဲ့ကမ္မထာတွေရှိတယ်။ဆန်နေနဲ့ပတ်သက်တာလေ။အဲတော့ဆက်ဆက်ချင်းအထုတ်တဲ့ပုဂ္ဂိုလ်တွေကတော့အဲ့တဲ့ကကမ္မထာတစ်ခုကိုအထုတ်ပြီးဖြစ်ပေါ်လာတဲ့စိတ်အခြေအနေကိုမှအာယုန်တစ်ခုအနေနဲ့ထားပြီးဝိပဿနာရှုပြီးဆိုမှရတ္တမဲ့ရတ္တဖို့ရတာ။လိုင်းပြောင်းရတယ်လို့ဆိုလိုတယ်ပေါ့နော်။ဥပမာပဲပထဝီကတိုင်းရှုတယ်ဆိုရင်လေပထဝီကတိုင်းကိုမိပြုတ်ပြီးတော့တမာတိတွေရလာတယ်။အဲ့ဒီတမာတိကိုပဲပြန်ပြီးတော့ဝိပဿနာရှုလိုက်လို့ရှိရင်ဒါဝိပဿနာဖြစ်သွားပြန်ရော။ခုနကတမာတိရတာကကတိုင်းရုပ်ပေါ်မှာအခြေခံပြီးတော့ရတာ။အဲ့ဒီအခြေခံပေါ်ရတဲ့ကတိုင်းရုပ်ကိုအခြေခံပြီးတော့ဖြစ်တဲ့တမာတိစိတ်အခြေအနေတွေကိုမှဝိပဿနာရှုလိုက်တဲ့အခါမှာဝိပဿနာဉာဏ်ဖြစ်သွားတယ်။အဲ့ကြတော့မှမဲ့ဖို့နေပါအောင်ရတယ်။နော်ဝိပဿနာအထုမှပဲဖို့နိဗ္ဗာန်ဆိုတာရတယ်အဲ့တော့ဝိပဿနာအထုနီးအထုကတော့တူတူပဲဝိပဿနာအထုရင်ယောက်ကစားရှုမလားနာငါစားရှုမလားဝိပဿနာရဲ့အာယုန်သည်တကယ်ကို reality ပရမတ္ထတာဖြစ်တယ်သမထရဲ့အာယုန်ကပြည့်ညတ်ပြီးများတယ်ဝိပဿနာရဲ့အာယုန်ကပရမတ်စစ်စစ်ဖြစ်တယ်အဲ့ဒီပရမတ်စစ်စစ်ယုံတဲ့နံနှမျိုးကိုရှုမှတ်ပြီးတော့အရိစ္ဆာတို့ကအနတ္တမြင်ပြီးတဘာဝတရားတွေပေါ်မှာညှိငွေ့လာတဲ့အခါမှာနောက်ဆုံးတွေ့တာတဲ့ကိရိတာကိုမညှိငွေ့ပဲနဲ့လည်းတွေ့တာတဲ့ကိရိတာပယ်လို့မှမရညှိငွေ့လာတဲ့ဆိုရဲစိတ်ပြည့်လာတဲ့အဲ့ဒီပေါ်မှာမရကြတော့ဘူးဆိုတဲ့အဲ့ဒီညံရလာတဲ့အခါမှာဒါကတွေ့တာမှုတွေအားနည်းလာတဲ့အချိန်မှာအသိဉာဏ်ကနေအဲ့ဒီတွေ့တာမှုတွေအလုံးကိုပဲစိတ်ပေါ်လာတော့ဖြတ်တော့ပလိုက်တယ်။ဟော။ဘယ်ညာကနေဖြတ်တော့ပလိုက်တဲ့အခါမှာကိဋ္တတာကြီးကုန်သွားတယ်။အခုဒီသင်္ကလမတုဘေခုနီမဟာလည်းပဲဒီတိုင်းပဲမြတ်စွာဘုရားကိုဖူးရတယ်။စိတ်ထဲမှာကြည်နူးတယ်ဘုရားမြင်ရရင်စိတ်ထဲမှာကြည်နူးနေတယ်။အဲကြည်နူးပြီးတော့ဗုဒ္ဓနုဒ္ဓရီကိုပွားတယ်။ဗုဒ္ဓနုဒ္ဓရီပွားလို့ယင်ထဲမှာပီတိတွေဖြစ်လာတဲ့အခါအဲ့ဒီပီတိကိုဘဝတရားကိုပီတိကနန္တရားပီတိရဲ့ဖြစ်ရာတွေကယုတ်တရားယုံနဲ့နန္တွေဆက်လက်စဉ်းစားပြီးယုံနဲ့နေ꽌ပြသွားပြီးတဲ့အခါမှာဘယ်ရာမှမမြဲဘူးဆိုတဲ့အနိစ္စသဘောတရားကိုရှုမြင်ပြီးတော့ဝိပဿနာဉာဏ်ဆင်းဆင်းတက်ပြီးရတ္ထဖို့ရောက်သွားတယ်လို့သူဆိုတာเนาะအဲ့တော့သူအထုတ်တာကတော့ပုရဏတတိကပ္ပထမေမဲ့ဖို့ရတာကြတော့အဲ့ဒီအနေနဲ့တဆင့်တက်ပြီးတော့ဝိပဿနာရှုတာတပ္ပထာကဝိပဿနာကိုအများကြီးထောက်ကူပြုတယ်လို့ဆိုနော်တပ္ပထာထောက်ကူပြုတယ်တပ္ပထာနဲ့ဝိပဿနာပါကွာတော့ဆိုလို့ရှိရင်တမနောတမထောဒုက္ခတာအတဏောတပ္ပထာကဒုက္ခနဲ့နေတယ်ဝိပဿနာဒုက္ခတာအတဏဝိပဿနာကဒုက္ခနဲ့အဲဆိုစိတ်ပြည့်စရာတွေတွေ့ရတာဝိပဿနာဆိုတာမမြဲတာတွေဆင်းရဲတာတွေဝိပဿနာကောင်းတာကြည့်ရမှာမဟုတ်တာမကောင်းတာကြည့်တော့တမထကတော့အဲ့လိုမဟုတ်ဘူးတမာရိယာပြီးဆိုရင်စိတ်ကငြိမ်ပြီးတော့အေးချမ်းပြီးလူတွေအဲ့ဒါမျိုးမက်ဖို့မှတ်သွားတာနေရာထိုင်ရတာကောင်းလိုက်တာတို့ရှုလို့ကောင်းလိုက်တာတို့မှတ်လို့ကောင်းလိုက်တာတို့ဆိုတာဒါတမထရဲ့အရှိန်ဝါးလေးကိုရရှိခံစားရတာဖြစ်တယ်ပေါ့တမာရိရဲ့အရှိန်ဝါးရရှိခံအဲ့ဒီ
ကောင်းလိုက်တာလို့တွေ့တာနေတာရာကကောင်းတဲ့ရတာတွေပေါ်လာတော့တမာရီရဲ့အကျိုးဆက်ပဲအဲ့ဒီပေါ်သွားတွေ့ပြီးတော့ဟန်ကြပြီငါတော့တရားရုတွေရပြီဆိုရင်အဲ့ဒါကျတော့မောဟဖြစ်သွားပြန်မောဟဖြစ်ပြီးတော့တရားရုမရဘဲနဲ့ရတယ်လို့ထင်ရှေ့ဆက်အမထုတ်ဆုံးရှုံးနေတာအတူတူဖြစ်သွားအေးဒါကြောင့်ဝိပဿနာအထောက်တယ်ဆိုတာတမထရဲ့စွမ်းအားကိုခြေခံပြီးတော့ရှုံးတဲ့နေရဲ့သောအဝါကိုမြင်အောင်အထောက်ရတာပေါ့အဲ့တော့ဒီသင်္ကာလမတုပိက္ခုနီမဟာရဟန္တာဖြစ်သွားတော့ဓတနထာယဗုဒ္ဓတာတပ္ပတာစပစဝဆာမဟာသူကရဟန္တာဖြစ်တော့လှုပ်ရှားမရှိတော့ဘူးလေအေးဆေးသွားပြီပုရုဇဉ်ဆိုရင်လှုပ်ရှားတွေရှိတာသတ္တဗံလည်းလှုပ်ရှားတွေရှိတယ်အဲ့ဒါနဲ့အေးစိတ်ပဲဖရာဖရာကိုဖူးမြင်နေရရင်စိတ်ကကြည်ညိုတယ်အရင်တော့ဖူးမြင်တာတော့တဏှာရာကပါကောင်းပါမယ်အခုဖူးမြင်တာတော့တကယ်တန့်စင်နဲ့ပီတိနဲ့ချိန်တတ်တဲ့သဒ္ဓါနဲ့ဖူးမြင်တာဖြစ်တယ်ပေါ့ဗုဒ္ဓတတနာထာယတတနာထာယဗုဒ္ဓတာတပ္ပတာသဝဆာမဟာဖျားဖူးဖို့အကြောင်းကိုမြင်သွားတယ်တဲ့အတိတ်တယေဝပတ္တမိရူပံနေနနန္ဒနံမျက်စိအရသာခံပြီးတော့ဖျားဖူးလို့အာမရနိုင်အောင်ဖျားကိုဖူးတွေ့တယ်တဲ့သဗ္ဗပါရမီတံဘူတံလက္ခိနိလယံဝရံလက္ခိနိလယံဝရံရူပံသဗ္ဗသူဘခိဏံအတိတ်တဝိဟရမဟံရသောဗျာရဲ့ယုတ်ရှင်းကပါရမီတရားတွေကစုပေါင်းပြီးတော့ဖန်တီးထားတဲ့ယုတ်ရှင်းဆိုတော့အမတန်မှတတ်ပေတယ်လက်ခိနိလယနာဝရကျက်တည်းအလုံးစုပြီးတော့ရှိနေတဲ့ယုတ်ဖြစ်တယ်ဘယ်ကြည့်လိုက်ကြည့်လိုက်ကျက်တည်းရှိတယ်ပေါ့လက်ကြည့်လိုက်လည်းကျက်တည်းရှိတယ်ညနာကြည့်လိုက်လည်းကျက်တည်းရှိတယ်ဘယ်ရာမှအပြစ်ပြောစရာမရှိဘူးအလုံးဟာကျက်တည်းရှိတယ်ဒီလိုဆိုလို့တယ်ပေါ့ဘာကြောင့်လို့သဗ္ဗပါရမီတံဘုဒ္ဓံပါရမီကုသိုလ်ကြောင့်ဖြစ်လို့ပဲတဲ့ရူပံသဗ္ဗသူဘကိဏံအတိတ်တာဝိဟရမဟာဘယ်ကြည့်ကြည့်ရသော်ဗျာရဲ့ရုပ်ဆင်းဟာကျင့်တဲ့အာရစရာကောင်းလို့ကျင့်တဲ့ဆရာလက်ပါတင့်တယ်မူတွေနဲ့ပြည့်နေလို့ဖူးလို့မဝဘူးတဲ့ရသော်ဗျာကိုဖူးရတာသူမဝဘူးအဲ့ဒါလို့ဖူးမောဝါဖြစ်နေတဲ့အခါရသော်ဗျာကအခုဒီဘိက္ခုနီမှာတော့ဘာမှမပြောဘာလို့မပြောတော့ဆိုသူရဲ့ဖူးတွေးမှုကတရားဓမ္မရပြီးသားဖြစ်လို့သူကယန္တာဖြစ်နေပြီကိုဝက်ကလိကြတော့ရသော်ဗျာကိန့်တေဝက်ကလိအိမိနာပုတိကာယေနဒိဋ္ဌိနဒီမကောင်းတဲ့အနတ်နေထွက်နေတဲ့ခန္ဓာကိုယ်ကြီးကိုဖူးနေလို့မင်းပါအကျိုးရှိမှာတော့ယောဓမ္မပတ္တိသောမပတ္တိဓမ္မမြင်မှာငါမြင်မှာပေါ့ဆိုပြီးဝက်ကလေးတော့မောင်းထုတ်တယ်အဲ့ဒါဘာလို့တော့ဆိုမြတ်စွာဘုရားမှာလူတယောက်ကိုဆုံးမဩဝါဒပေးတဲ့နီးစနစ်ဆိုတာရှိတယ်ဝက်ကလေးကဘာမှမလုပ်ဖဲနဲ့တရားလူတရားများလည်းမရဘူးတရားလည်းအမထုတ်ပဲနဲ့ဖရာရဲ့ရုပ်အစင်းပေါ်မှာตายာပြီးတော့ဖះကိုထိုင်ကြည့်နေတဲ့ပုံကိုဖြစ်တယ်။အဲ့ဒီတိုင်းထိုင်ကြည့်နေလို့ကတော့ तू ကဓမ္မတဖို့မှရမှာမဟုတ်ဘူး။ဒါကြောင့်မို့လို့ရသော်ဗျာဓမ္မမြင်မှငါမြင်မှဓမ္မတွေ့မှငါတွေ့မှမင်းကဒီလူရဲ့ခန္ဓာကိုယ်ဆိုအပုတ်တွေနဲ့ပြည်နေတဲ့ခန္ဓာကိုယ်ကြီးကိုကြည့်နေလို့ဘာအကျိုးရှိမှာတော့လို့ဆိုပြီးသူ့ကိုမဲ့ဖို့မရမှာဆိုလို့ရသော်ဗျာအဲ့စကားပြော။အဲ့ဒါကိုနေရာတကာတိုင်းသွားမသုံးနဲ့ဒါဝက်ကလေးအတွက်တိကျဟောတဲ့တရားကျန်တဲ့ပုဂ္ဂိုလ်တွေဖះကိုကြည်ညိုတာကြည်ညိုပါစေဖះကဝက်ကလေးတောင်မောင်းထုတ်တယ်မင်းလည်းဖះရှိခိုးနေလို့လကားပဲဖះရှိမကုန်းနဲ့လို့သွားပြောရင်မှားလိမ့်မယ်အဲ့ဒါကြတော့နော်ပုဂ္ဂိုလ်နဲ့ပတ်သက်တဲ့ဓာရီကဒီလိုပြောမှသူကရမယ်ပုဂ္ဂိုလ်မျိုးဒီလိုပြောတာအော်မြင်ဦးလားအဲ့လိုမဟုတ်လို့ရှိရင်ရေတေဘိက္ခွေဗုဒ္ဓေပတ္တနာသဗ္ဗေတေအဂေတေပတ္တနာဖះကိုကြည်ညိုရင်မင်းတို့အမျက်ဆုံးကိုကြည်ညိုရရောက်တယ်ရေခေစီဘုရံသရဏဂတတိနာတိကမိတ္တန္တိပါရဖို့မေမြတ်စွာဘုရားကိုကိုးဝေးရလို့စိတ်ကတဲ့ပုဂ္ဂိုလ်တွေဟာအပေလေးဘုံမကြောက်ရောက်ဘူးလို့အဲ့လိုဟောထားတဲ့ဒေသနာတွေကအများကြီးပဲရှိတယ်လေ အဲ့တော့ဝဲကလေးကိုကြည့်ပြီးတော့ဖျားရှိခိုးတဲ့လူဖျားဖူးတဲ့လူကိုအပြစ်ပြောတာမျိုးတွေကဖြစ်လာတတ်တယ်။အဲ့ဒါဝဲကလေးအတွက်ပြောတာလို့မှတ်ထားဖို့ဖျားရဲ့ရည်ရွယ်ချက်ကိုလွှဲမှားမသွားစေရဘူး။ဖျားကသူ့ကိုဖူးနေလို့မောင်းထုတ်တာမဟုတ်ဘူး။ဘာကြောင့်မောင်းထုတ်တာတော့ဖျားပေါ်မှာတွေ့တာပြီးတရားအမထုတ်တော့လို့ဒါနဲ့ရင်ကျေနပ်နေလို့ဒါနဲ့ရင်ကျေနပ်လို့ရှိရင်သူ့ရင်ထဲကကိလေသာတွေကုန်မှာမဟုတ်ဘူး။ဒါကြောင့်မို့တရားထုတ်စီခြင်းလို့မောင်းထုတ်တာဒီသဘောတွေကိုသူ့အနေနဲ့သူနားလဲဖို့လိုတယ်ပေါ့နားမလဲရင်ဟိုစတ္တတာပဲအပြည့်ရှိတယ်ဆိုရင်တုတ်ဆဖုတိလပုတိလယဟန်ကြီးကိုပြိတ္တာသုံးပုံဆောင်တဲ့ယဟန်ကြီးကိုမြတ်စွာဘုရားတုတ်ဆအလကားလူလို့ခေါ်တာအဲ့တော့အခုလဲစတ္တပြီးတော့မင်းတို့တရားထုတ်ရင်တုတ်ဆလို့သွားခေါ်လို့မရဘူးလေဒါပုတိလအတွက်ပုထိလတရားမထုတ်လို့တရားထုတ်အောင်ပြောတဲ့စကားဖြစ်တယ်။အဲ့တော့အဲ့ဒါတွေကိုနေရာတကာအတိုင်းသွားပြီးတော့အသုံးချနေလို့ရှိရင်မားလိုက်မယ်။အဲ့တော့စတ္တတာအလကားပဲလို့ပြောတာမဟုတ်ဘူး။စတ္တလို့အလကားဖြစ်တာပြောတာမဟုတ်ဘူး။စတ္တပြီးတော့လုံးမလုံးလို့ပုထိလအတွက်တိကျဆုံးမဩဝါဒပေးတာလို့ဒါပုထိလအတွက်ဖော်တဲ့ဆေးကိုကျန်တဲ့လူတွေလိုက်မတိုက်နဲ့လေ။အဲ့ဒါနဲ့သတိထားရတယ်ပေါ့နော်။ဝကလိအတွက်ဖော်တဲ့ဆေးကိုကြံတဲ့လူတွေလိုက်တိုက်ပြီးတော့ဖះမဖူးနဲ့ဖះကသူ့ဖူးတာကြိုက်တာမဟုတ်ဘူးလို့ဘာလို့လျှောက်ပြောတာတွေကြတော့လုံးဝမမှန်ကန်တဲ့အပြောအဟောတွေဖြစ်တတ်တယ်။လူကအစွန်းရောက်သွားတတ်တယ်အဲ့ဒါသတိထားဖို့လိုတယ်ပေါ့။ဖះကိုကြည်ညိုတာပါစိတ်နဲ့ကြည်ညိုတာလဲဒါအထက်နော်တဏှာစိတ်နဲ့ကြည်ညိုတာလားတရားစိတ်နဲ့ကြည်ညိုတာလားတရားစိတ်နဲ့ကြည်ညိုရင်အနည်းဆုံးနှက်ပြေတော့ရောက်ပါတယ်။ဖះမောင်းမထုတ်ပါဘူးအဲ့ဒါဖះမောင်းထုတ်တာတဏှာစိတ်နဲ့ကြီးညိုပြီးတော့ရသင့်ရတတ်တဲ့ကျင့်သင်ကျင့်နိုင်တဲ့တရားကိုမကျင့်လို့သာမြတ်စွာဘုရားဝက်ကလေးကိုဒီလိုမပြောရင်တရားထုတ်မှာမဟုတ်လို့ပြောတဲ့စကားလားဖြစ်တယ်လို့မှတ်သားသင့်တယ်ပေါ့နော်အဲ့ဒီမှာစီနောတန်သမိန်ခုနိတုတ်သောဣတတေကိထပေတိမံသင်္ကလမတဘိက္ခုနီမမြတ်စွာဘုရားကိုအမြဲတမ်းရှုပြီးစိတ်ကျဉ်းနဲ့နေလို့ဘုရားကိုကြည်ညိုတဲ့နေရာမှာထူးချွန်ထမြက်တယ်ဆိုပြီးသင်္ကလမတဘိက္ခုနီမကိုတတ္တဓိမုဒ္ဒတရာဖြင့်ယုံကြည်သက်ဝင်တဲ့ပုဂ္ဂိုလ်တွေထဲမှာထူးချွန်ထမြက်သူဖြစ်ဣဒေယရုပေးတော်မူခဲ့ပါတယ်တဲ့ဒါကသူဣဒေဘွယ်သူနောက်ဆုံးနေ့ရကျတော့သူကဘလို့အစွမ်းတကူတွေရှိတယ်ဆိုတာအဲတကူမျိုးမျိုးဖြန်းစင်နိုင်တယ်အတိတ်ဘဝတွေသိနိုင်တယ်ဒိဗ္ဗစကုဒိဗ္ဗသောတာဆိုတာတွေရတယ်အာတဝတရားတွေအကုန်လုံးကုန်ပြီးနောက်ဘဝဆိုတာမရှိတော့ဘူးပဋိသင်္ဝိရဉဏ်၄ပါးရတယ်ဝိဇ္ဇာ၃ပါးရတယ်ကိလေသာတွေအလုံးကုန်ခန်းတယ်ပဋိသင်္ဝိရဉဏ်၄ပါးလုံးရပြီးတော့နောက်ဆုံးမှာသူဟာအဘိညာဉ်၆ပါးတို့ရပြီးဖျားရဲ့အဆုံးမှမှန်သမျှကိုသူပြည့်ပြည့်စုံစုံဖြစ်ခြင်းနဲ့တကယ်ကုံနူးဝိသေသရှိတဲ့ယ ahanan မကြီးဖြစ်တယ်ဆိုတာကိုနောက်ဆုံးအနေနဲ့ထုတ်ဖို့ပြောကြတာဖြစ်တယ်။အိဋ္ဌံသူတံသင်္ကလမာတာဘိက္ခုနီဣမကထာယောဘာသိဋ္ဌာအတဲ့။သင်္ကလမာတာဘိက္ခုနီမဟာသူ့ရဲ့နောက်ဆုံးနေ့ရက်မှာအခုလို့သူ့မှာရရှိတဲ့စွမ်းတတိတွေတရားရုတရားမြတ်တွေကိုထုတ်ဖို့ဝန်ခံပြီးတော့ပြိဋိဗံစံသွားတာဖြစ်ပါတယ်။တရားချက်ကသူတော်စင်ပြိဋ္ဌပေါ့လို့ဒုတိယဤပါရမီဘဝကိုမိမိတို့ဘဝနဲ့နှိုင်းရှင်ပြီးဘဝသင်္ကန်းစာယူပြီးတော့အကောင်းဆုံးဖြစ်အောင်ကြိုးစားအထောက်နိုင်ကြပါစေကုန်သတည်
းသာဓုသာဓုသာဓု
ရှင်းသက်ချာရရှင်ဖေယာ
ရှင်ဖေယာ
ဖေယာတပည့်တော်တို့သည
်ဖေယာတပည့်တော်တို့သည်
ဓမ္မအတိညာဓ
မ္မအတိညာ
ရာရှိမသာလင
်ရာရှိမသာလင
်နိဗ္ဗာန်ချမ်းသာကို
နိဗ္ဗာန်ချမ်းသာကို
မျက်မှောက်ပြုနိုင်ပါသောကြောင
့်မျက်မှောက်ပြုနိုင်ပါသောကြောင
့်ဓမ္မအတိညာဓမ
္မအတိညာ
ရာရှိစေယံ
ရာရှိစေယံ
ရှိသင်ကြလျက်ရှိ
သင်ကြလျက်
ဓမ္မတပင်
ဓမ္မ ်
ရှင်ရင်ခြင်းပ
ါ
ယူလို့ကြ၍
ဓ
မ္မဒါနာဓမ္မဒါနာ
ဓ
မ္မဒါနာဓ
မ္မဒါနာ
တရားအလှူတော်ကို
တရားအလှူတော်ကို
ပေးလူကြပါကုန်၏
ပေးလူကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်ကို
ယုတိလေးမြတ်စွာ
ယုတိလေးမြတ်စွာ
မမတ်သာသာ
မမတ်သာသာ
အာယုန်ထားလျက်
အာယုန်ထားလျက်
သာကြကြပါကုန်၏
သာကြကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်က
ိုတတဝဝတ္ထု
တတဝဝတ္ထု
အစုစုလို့ဖြင့
်အစုစုလို့ဖြင့
်ပူဇော်ကြပါကုန်၏
ပူဇော်ကြပါကုန်၏
ယနေ့ယခု
ယနေ့ယခု
အာထုပြုလို့ကြာရသော
အာထုပြုလို့ကြာရသော
ဤကောင်းမှုသည
်ဤကောင်းမှုသည
်နိဗ္ဗာန်ချမ်းသာ၏
နိဗ္ဗာန်ချမ်းသာ၏
အကြောင်းထောက်ပံ
အကြောင်းထောက်ပံ
ဖြစ်ပါစေသတည
်းဖြစ်ပါစေသတည်
းဤကောင်းမှု၏
ဤကောင်းမှု
ဘုရားကကို
ဘုရားကကို
အမိအဖအ
မိအဖအ
ဖိုးအဖွာ
ဘုရားအဖွာ
ဆရာသမားမဆွေဆရ
ာသမားမဆွေ
ကဝါသူကဝါသာ
ဝါသူဝါသာ
နတ်ပြမနတ်ပြမ
တ
တ္တဝါများတို့အား
တတ္တဝါများတို့အား
ညာညာ
ညာညာ
ဝိင့ပါကုန်၏
ဝိင့ပါကုန်၏
ကုသိုလ်အများ
ကုသိုလ်အများ
ကိုစီရကြကုန်သည့်ဖြစ်၍ကိ
ုစီရကြကုန်သည့်ဖြစ်၍
ကိုစိတ်နှဖျ
ားကိုစိတ်နှဖျား
ချမ်းသာကြသည်
ချမ်းသာကြသည်
ဖြစ်ကြပါစေကုန်သတည်း
ဖြစ်ကြပါစေကုန်သတည်းအာလုံးသာသာမညာအမညာအမညာအမညာရောမူကြပါကုန်သောသာလုသာလုသာလုအာလုံးသာသာမညာအမညာအမညာအမညာရောYeah.